2017နှစ်စံပိုင်းမှာခေါ်ယူရမယ့်လွှတ်တော်၃ရက်အတွက်ဥပဒေမူကြမ်းနေတင်သွင်းနိုင်ဖို့အနိုင်ရနိုင်ငံရေးပါတီတွေကြိုတင်စဉ်းစားပြင်ဆင်တာတွေလုပ်နေကြပါပြီ။တမတ်ချက်အရဆိုရင်တော့လွှတ်တော်တွေကိုအခုဇန်နဝါရီလနဲ့ဖေဖော်ဝါရီလအတွင်းမှာခေါ်ယူရမှာဖြစ်ပါတယ်။ဘယ်လိုဥပဒေကြမ်းနေတင်သွင်းဖို့စဉ်းစားပြင်ဆင်နေကြပြီလဲဆိုတာကိုတော့ကိုသားညွန့်ဦးကအနိုင်ရပါတီတချို့ကိုဆက်သွယ်မေးမြန်းပြီးတင်ပြထားပါတယ်ရှင်။
နိုင်ငံရေးပါတီတွေကိုယ်စားလှယ်တွေအနေနဲ့ကသူတို့ရဲ့စီးဝင်းကာလအတွင်းမဲဆန္ဒရှင်လူထုကိုဂရုပြုခဲ့တဲ့အတိုင်းလွှတ်တော်အတွင်းဒီပြုပြင်ပြောင်းလဲရေးကိစ္စတွေဆောင်ရွက်နိုင်ဖို့ပြင်ဆင်နေကြပြီလို့ပြောရမှာပါ။မေးမြန်းကြည့်သလောက်အများစုကတော့2010ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ရေးနိုင်ငံရေးပြုပြင်ပြောင်းလဲမှုတွေထက်စီးပွားရေးလူမှုရေးကိစ္စတွေကိုအလေးပေးစဉ်းစားကြတာများပါတယ်။တကယ်တော့လည်းဒီလွှတ်တော်၃ရက်လုံးမှာအပြတ်သက်အများစုရှိနေတာကစစ်စွဲကဖွဲ့စည်းထားတဲ့ကြံ့ခိုင်ရေးပါတီဖြစ်ပါတယ်။တချင်းထဲမှာပဲဒီကာကွယ်ဦးစီးချုပ်ကခန့်ထားမဲ့တမရော်ကူစလေတွေလည်းရှိတယ်ဆိုတော့လွှတ်တော်ထဲမှာနိုင်ငံရေးပြုပြင်ပြောင်းလဲမှုတွေလုပ်နိုင်ဖို့အခုတက်တန်းအတွင်းမှာခက်ခဲမယ်လို့သူတို့ကယူဆကြပါတယ်။ NDF အမျိုးသားဒီမိုကရေစီအင်အားစုကတော့လက်တလောအဖြစ်ဥပဒေမူကြမ်း10ခုကိုစဉ်းစားထားတယ်လို့ပြောခွင့်ရသူလည်းဖြစ်အမျိုးသားလွှတ်တော်ကူစလေလည်းဖြစ်တဲ့ဒေါက်တာမြတ်ညာနာစုကပြောပါတယ
်။စီးပွားရေးနဲ့ဆိုင်တဲ့အကြောင်းအရာပါပါတယ်။နောက်ဟို general ပဲကျွန်တော်ပြောလို့ရပါမယ်။ကျန်းမာရေး၊ပညာရေး၊နောက်ဆုံး environment ပေါ့နော်ပါပါတယ်။နော်ဆိုလူငင်းချန်တာဝင်ပေါ့နော်ယာရေးနောက်ပြီးတဲ့အခါကျတော့ပြပကိုအကြောင်းမျိုးနဲ့ရောက်နေတယ်ဒီ citizen တွေဒီမြန်မာနိုင်ငံကိုပြန်လာဖို့ပေါ့နော်ဒီအမျိုးတွေကျွန်တော်တို့စီစဉ်ပေးဖို့ဒါလေးတွေလည်းပါပါတယ်ခင်ဗျ
ဒီစီးပွားရေးနဲ့ပတ်သက်လို့ပြောတဲ့နေရာမှာဒီအနောက်နိုင်ငံတွေကလုပ်တဲ့ sanction ကိစ္စနဲ့ပတ်သက်လို့ရောပါလားခင်ဗ
ျဟုတ်ကဲ့အဲ့ဒါလည်းပါပါတယ်ခင်ဗျ sanction ကိုကျွန်တော်တို့က sanction ကိုပြန်ပြီးတော့ပေါ့နော်စဉ်းစားပေးဖို့ဒီ sanction ကဘယ်သူတွေပေါ်မှာအဓိကသက်ရောက်မှုရှိတယ်လဲကျွန်တော်တို့ပြည်သူတွေပေါ်မှာထိခိုက်နေတဲ့အခါကျတော့ဒီအရာလေးတွေကိုတော့ပြန်ပြီးတော့သုံးသပ်ပေးဖို့ဒီ sanction တွေပြန်ရုပ်ပေးဖို့ဒါလည်းပါပါတယ်ခင်ဗ
ျပြီးခဲ့တဲ့ရွေးကောက်ပွဲအတွင်းမှာဒုတိယအများဆုံးအနိုင်ရပါတီကတော့ SNDP ရှမ်းတိုင်းသားများဒီမိုကရက်တစ်ပါတီဖြစ်ပါတယ် SNDP ပါတီဟာမကြာခင်ကပဲပါတီညီလာခံကိုခေါ်ယူခဲ့ပြီးတော့ဥပဒေမူကြမ်းတွေတင်သွင်းနိုင်ရေးအတွက်ကိုစလီရီဟာဥပဒေကြောင်းဆိုင်ရာတွေကိုလေ့လာနေကြတော့မှဒါပေမဲ့သူတို့စဉ်းစားချက်ထဲမှာစီးပွားရေးကိစ္စရပ်တွေကိုအလေးပေးမယ်လို့ဥက္ကဋ္ဌဖြစ်တဲ့ site အိုက်ပေါင်းကပြောပါတယ
်ကျွန်တော်တို့ဟိုပါတော့လွတ်တော်ကိုယ်စားလှယ်တွေဥပဒေနဲ့ပတ်သက်ပြီးတော့တင်လန်းတက်ဖို့ရှိနေတယ်ဗျအချင်းကဥပဒေဆိုင်ရာတင်လန်းပေါ့ဗျဥပဒေကျွမ်းကျင်တဲ့ပညာရှင်တွေနဲ့ပြီးမှာပေါ့ဥပဒေတင်လန်းတက်ပြီးတော့ကျွန်တော်တို့ပို့ပြီးတော့အမြင့်ကျယ်လာပါပေါ့နော်အမြင့်ကျယ်လာပြီးတော့ဘယ်ဥပဒေတွေပြင်ဆင်ဖြစ်တယ်လဲဘယ်ဥပဒေတွေအဖြစ်ကြည့်စတင်တယ်လေပေဥပဒေအဖြစ်တော့ပေဖြစ်ဖို့တင်တယ်လေဆိုတာကိုတိလာပြီးစဉ်းစားအစိုးတင်သွင်းလို့ရတာပေါ့နော
်အင်ကယ်တော့ဘလို့ကိစ္စမျိုးတွေကိုစဉ်းစားလဲဥမာနိုင်ငံရေးကိစ္စပဲလားပညာရေးစီးပွားရေးတခြားဟာဗဒံဘယ်ဟာဦးစားပေးပြီးတော့စဉ်းစားလဲခင်ဗျာအကေလွတ်တော်လေးရောက်လို့ရှိရင်ဒီဥပဒေပြင်ဆင်ချက်တွေဥပဒေပြုရေးကိစ္စတွေလောက်လာရင
်ဟိုပေါ့နော်အတိကတော့စီးပွားရေးပေါ့တော့စီးပွားရေးပြည်နယ်တယ်ဆိုလို့ရှိရင်တဘောကကျွန်တော်ပြည်တော်စုမြန်မာနိုင်ငံသားအားလုံးကစီးပွားရေးဝင်ငွေရတခြားနဲ့ဆက်တက်လာရင်အားလုံးကပညာရေးရောလူမှုရေးရောအကုန်လုံးပြုတ်တက်တော့မှာပဲ
လေ။ရခိုင်တိုင်းသားများတိုးတက်ရေးပါတီကတော့မြေယာဥပဒေပြင်ဆင်ရေးဥပဒေချမ်းတင်သွင်းဖို့လေ့လာပြင်ဆင်နေတယ်လို့ဥက္ကဋ္ဌဖြစ်သူဦးရေမောင်ကပြောပါတယ
်။လုံးလုံးစီတော့ကျွန်တော်တို့ဒီမြေယာနဲ့ပတ်သက်တဲ့ဥစ္စာကိုလေ့လာနေကြပါတယ်။မြေယာဟိုပိုင်ဆိုင်မှုနဲ့ပတ်သက်လို့လေ။အင်္ဂလိပ်ခေတ်ကြီးကရှိခဲ့တဲ့ဥပဒေတွေရှိမယ်။နောက်ဟိုကျွန်တော်တို့ဒီပြည်ထောင်စုဆိုရတဲ့ထက်ကဥပဒေတွေလေ။နောက်လေယာဉ်မြေနိုင်ငံပိုင်ဆိုတဲ့ဥစ္စာတွေလေ။အဲ့ဒါကိုလေယာဉ်မြေနဲ့ပတ်သက်လို့လေသမားတွေအကုန်လုံးဟာရောင်းချပေါင်နှံနိုင်တဲ့အထီးပို့ဗျာဟိုမြေယာပိုင်ဆိုင်မှုနဲ့ပတ်သက်တဲ့ဥပဒေတွေကိုတော့ကျွန်တော်တို့လေ့လာနေကြပါတယ်အဲ့ဒါကိုဟိုလွတ်တူတင်မာတို့အဓိကဦးစားပေးပထမအဆင့်နဲ့လေအဲ့ဒါလေးကိုတော့ကျွန်တော်တို့ဆွေးနွေးဖို့ရှိပါတယ
်လွတ်တော်ထဲမှာအဓိကအင်အားကြီးပါတီဖြစ်လာမဲ့ကြံ့ခိုင်ရေးပါတီဘက်ကတော့ကုစလေတွေကိုအခုလလေပိုင်းကနေပြည်တော်မှာခေါ်ယူတွေ့ဆုံခဲ့ပါတယ်ဒါပေမဲ့ဥပဒေမူကြမ်းတင်သွင်းရေးကိစ္စတွေဆွေးနွေးတယ်လို့တော့မကြားပါဘူးစစ်စွာနဲ့မပတ်သက်တဲ့တီးကြားအခုလိုမျိုးဒီနိုင်ငံရေးပါတီတွေအနေနဲ့ပြုပြင်ပြောင်းလဲဆိုင်ရာဥပဒေမူကြမ်းတွေတင်သွင်းဖို့အတွက်ပြင်ဆင်နေကြပေမဲ့တပါတီချင်းဟာလွှတ်တော်အတွင်းမှာခိုင်ခိုင်မာမာအရေးအတွက်မရှိတာကြောင့်မလို့သူတို့တင်သွင်းမဲ့ဥပဒေချမ်းအတွက်အ ਨੇ ဆုံးတော့မဟာမိတ်ပါတီတွေကုစလေတွေရှိဖို့လိုပါတယ်အတီးပြုတ်နိုင်မှုဆိုရင်တော့အင်အားကြီးတက်ခိုင်ပါတီဒါမှမဟုတ်တမရော်ကုစလေတွေရဲ့မဲကိုလည်းထက်တွက်ရမယ်အနေထားမှာရှိတယ်လို့ကုစလေတွေကယူဆထားကြပါတယ်ခင်ဗျာ